ဒီကနေ့ကြေညာသွားတဲ့ Nobel ဆေးပညာဆုကို American နိုင်ငံဘွား Britain နိုင်ငံသား John O'Keefe နဲ့ Norway နိုင်ငံသား May Britt Mosser နဲ့ Edvard Mosser တို့ရရှိသွားခဲ့ပါတယ်။အုံနောက်ရဲ့ဘလို့အစိတ်ပိုင်းကနေပြီးတော့ကိုယ်ခန္ဓာအစိတ်ပိုင်းတွေကိုဘလို့ထိန်းချုပ်လုပ်ဆောင်လဲဆိုတဲ့စနစ်ကိုအသေးစိတ်ရှောက်ဖွေတွေ့ရှိခဲ့ကြလို့အခုလိုမျိုးစုချင်းမြင်ခံရတာဖြစ်ပါတယ်။ရှုပ်ထွေးတဲ့အနေအထားမှာအုံနောက်ကနေပြီးတော့ကိုယ်ခန္ဓာအစိတ်ပိုင်းတွေကိုဘလို့ညွှန်ကြားလဲဆိုတာကိုသူတို့ရှောက်ဖွေတွေ့ရှိခဲ့တယ်လို့ဆွီဒင်နိုင်ငံကယ်ရိုလင်းစကာသိပ္ပံမှာရှိတဲ့ Nobel ဆုရွေးချယ်ရေးအဖွဲ့ကပြောပါတယ်။ Mr. O'Keefe ဟာကြွေးရဲ့အုံနောက်မှာအာယုံကျော်ဆိုင်ရာ cell တချို့ဘလို့အလုပ်လုပ်တယ်လဲဆိုတဲ့စနစ်ကို1982ခုနှစ်မှာတွေ့ရှိခဲ့တာပါ။အုံနောက်ရဲ့အကန့်တစ်ခုမှာရှိတဲ့ cell ကနောက်အကန့်တွေက cell ကိုဘလို့စေခိုင်းတယ်လဲဆိုတာတွေ့ရှိခဲ့တာဖြစ်ပါတယ်။2005ခုနှစ်မှာတော့ Mosser ဇနီးမောင်နှံကကြွက်အုံနောက်ရဲ့ cell တစ်ခုဟာကိုယ်ခန္ဓာအစိတ်ပိုင်းတွေကိုအမိန့်ပေးတဲ့အနားက cell ကိုဘလို့ဆက်သွယ်လှုပ်ဆောင်တယ်လဲဆိုတာတွေ့ရှိခဲ့ပါတယ်။ထက်ဆင့်သုတေသနပြုချက်တွေအရလူအုံနောက်မှာလည်းအဲ့ဒီလိုမျိုးအလားတူ cell တွေနဲ့ဖွဲ့စည်းထားတယ်ဆိုတာကိုအထောက်အထားနဲ့သက်သေပြနိုင်ခဲ့ပါတယ်။ဒီရှာဖွေတွေ့ရှိမှုအရမှတ်ဉာဏ်တွေးခေါ်ပုံနဲ့အစီအစဉ်ပြုလုပ်ပုံတွေကိုနားလည်နိုင်မှုနည်းလမ်းအသစ်တွေဖွင့်ပေးလိုက်တယ်လို့ Nobel ဆုရွေးချယ်ရေးအဖွဲ့ကပြောပါတယ်ရှင်။